ရခိုင်ပြည်နယ်အတွင်းမိုရာဆိုင်ကလုန်းမှုန်တိုင်းကြရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်ထားတာမျိုးအားနည်းခဲ့ကြောင်းဒေသခံတွေနဲ့ပရဟိတဆောင်ရွက်နေသူတွေကထောက်ပြပြောဆိုပါတယ်မိုရာမှုန်တိုင်းဆဲသွားပြီးမို့ရခိုင်ပြည်နယ်မှာအစိုးရကကူညီရေးတွေစတင်လှုပ်ဆောင်နေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါမေလ29ရက်တနင်္လာနေ့ကတိုက်ခတ်ခဲ့တဲ့မူရာဆိုင်ကလုန်းမှုန်တိုင်းကြောင့်ရခိုင်ပြည်နယ်ဒေသတချို့မှာတစ်ပင်ပြိုလဲတာလူနေအိမ်ပြိုလဲပျက်စီးတာဆေးရုံတက္ကသိုလ်နဲ့ဘာသာရေးအဆောက်အုံတွေအစိုးရဌာနဆိုင်ရာအဆောက်အုံတွေပြိုကျတာမျိုးအမိုးလံတာမျိုးတွေဖြစ်ခဲ့ပါတယ်လူအသေးပြောင်းရှိတယ်ဆိုတဲ့သတင်းမျိုးခုချိန်ထိထွက်ပေါ်တာမျိုးမရှိသေးပါဘူးရခိုင်ပြည်နယ်နယ်စပ်ဒေသကမြို့နယ်တွေမှာဆိုရင်တဲအိမ်တွေအလုံးလိုက်ပြိုကျပျက်စီးခဲ့ပြီးအစိုးရကအကူအညီတွေစတင်ပေးနေတယ်ဆိုပေမဲ့အခုချိန်ထိမရသေးဘူးလို့မောင်တော်ဒေသခံဦးစိန်လှပြူကပြောပါတယ
်။မိုးစုံကအပြည့်စီလာတဲ့အခုညပါတယ်။အခုလက်ရှိကျွန်တော်အရင်ကအခုပါတော့တယ်။အောင်မလားဒီရတဲ့ဟိုကလေးရောကလေးဝါရောလည်းအများရှိတယ်။ဟိုလောင်းစုံမလည်းအများရှိတယ်။ကျွန်တော်တော့မကြည့်ဘူး။ဒီဒီပြည့်ရှိလို့အမိုးလည်းလည်းရှိတယ်။အခုလုံးကကျွန်တော်ပါတော့တယ်။ဘာမှရှိတော့ဘူး။ဒီလိုရှိနေတယ်ကျွန်တော်မလေးအပြည့်ရဲ့ဒီလိုအခုလုံးပြစီပြေလို့ဘုရားတောင်းမှတ်သိရှိတယ
်။မောင်တော်ဒေသမှာအိမ်အလုံး50ကျော်လောက်ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာလုံးဝပြိုကျပျက်စီးသွားတဲ့အိမ်တွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတော့နေအိမ်10ခန်းလောက်လုံးဝပျက်စီးသွားပြီးတချို့အိမ်တွေမှာတော့ဒစိတစ်ပိုင်းပြက်တာခေါင်မိုးလန်သွားတာမျိုးတွေရှိခဲ့ပါတယ်။စစ်တွေမြို့ရဲ့ပျက်စီးမှုအခြေအနေကိုတော့ပရဟိတလှူဆောင်နေတဲ့ကိုဇော်ဇော်ထွန်းကပြောပြပါတယ်။
ပစ္စည်းဓာတ်တွေကအဲများသောအားဖြင့်ကဒီအခေါမိုးတွေလင်းတာနောက်ပြီးတော့ဒီဟိုတပင်းတွေကျိုးကြတာနောက်ပြီးတော့ဒီလက်စမင်းဟိုကျိုးတွေပြစ်တာပေါ့နော်အဲ့လိုမျိုးတွေပြီးများတာပေါ့နော်တင်းလာနေညပေါ့ညခဏရှိနေလောက်ခရီးကောက်ကသူကလက်စမင်းကဖြစ်တော့လိုက်ပြီခင်ဗျဒါပေမဲ့ဒီညနေမှာတော့တချို့သောနေရာတွေမှာရရတာတော့ရှိတယ်ခင်ဗျဆေးရုံမှာကတော့ဟိုလက်စမင်းရပါပြီခင်ဗျဒါပေမဲ့တို့ရဲ့တို့မများနေရာမှာတော့လက်စမင်းမရသေးဘူးခင်ဗျ
မူရာဆိုင်ကလုန်းမုန်တိုင်းကြားရောက်လာမှာကိုအစိုးရကတတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့တကယ်တမ်းမုန်တိုင်းကြားရောက်ချိန်မှာလိုအပ်တဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်မှုအားနည်းတာတတိပြုမိတယ်လို့ကိုစောစောထွန်းကထောက်ပြပါတယ
်အနာပိုင်းတွေဖက်ကကြိုတင်တတိပေးတယ်ဆိုတာကရေဒီယိုမှာရုပ်မြင်သင်ကြားမှာပေါ့နော်နောက်ပြီးတော့ဒီအွန်လိုင်းပေါ်မှာနေပြီးတော့မုန်တိုင်းဘလော့တက်ခဲ့နိုင်တယ်လီမွန်ရောက်ဆင်ရောက်နေပြီးစသဖြင့်ပေါ့အဲ့လိုမျိုးလုပ်တာရှိတယ်အဲဒါပေမဲ့ဒီနေရာမှာတခုပြောစရာရှိတာကမုန်တိုင်းတက်ပြီဆိုလို့ရှိရင်ဘေးနေရာတွေကတိုက်ခိုက်မှုများနိုင်တယ်ပေါ့အဲ့အဲ့ဒီနေရာတွေအတွက်ကိုအဲ့ဒီမုန်တိုင်းမတိုင်ကလေးကောက်ကအဲ့ဒီနေရာတွေမှာဒီစခင်းတွေတစောက်ပြထားတာအင်းအလူဟောပေါ့ဒီအရေးပကူကြီးပစိုးရဲ့အတွက်တရားတွေဖြည့်ပေးထားတာလွယ်တဲ့ရိခအနေနဲ့အစားအသောက်ပစ္စည်းတွေကိုဖြည့်တင်ထားတာအဲ့ဒီလိုမျိုးလေးကိုကျွန်တော်ကဖြည့်စီချင်တာပေါ့နော်အစိုးရမှာကုညင်ကေဆေးလေးပုံစံကအဲ့လိုမျိုးအနေထားတော့မဟုတ်ဘူးPP ဆိုတာနဲ့ဟိုရှိရှိကိုရေဘကူညီကိစေးလို့လည်းအနေထိုင်ပြီးတော့ကျွန်တော်တွေ့ကြုံအရာတော့မရှိသေးဘူးခင်ဗျာတခါမှ
မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းပျက်စီးခဲ့တာတွေကိုပြည်နယ်အစိုးရကစည်ရင်အတိအကျကောက်ခံနေပြီးပြန်လည်ထူထောင်ရေးလှုပ်ဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာရေးဝန်ကြီးဌာနကစစ်တွေမြောက်ဦးကြောက်ပြူတန်တွဲပေါတော်မင်းပြတောင်ကုတ်ရသေတောင်ဘူးသီးတောင်စတဲ့မြို့နယ်17မြို့နယ်အတွက်ကျပ်ငွေ35သန်းနီးပါးပေးလှူခဲ့ပါတယ်ဒီကူညီကြေးငွေတွေကိုပြည်သူတွေထံဓာတ်ရိုက်ထောက်ပံ့သွားမှာဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်သွားဖို့ညွှန်ကြားထားကြောင်းသိရပါပါတယ်ခင်ဗျာ။